Some parents
မိသားစုစီမံခန့်ခွဲတင်တန်းကြောင်းတွေမရှိခြင်းဟာမိမိတို့မှာရှိတဲ့အိမ်တွင်းပြဿနာတွေရဲ့အဓိကအကြောင်းဖြစ်တယ်လို့မိဘတချို့ကပြတင်တတ်ကြပါတယ်တကယ်တော့အဒီလိုတင်တန်းကြောင်းရှိုံတာမကအကောင်းဆုံးတင်တန်းလည်းဖြစ်ပါတယ်အဲ့ဒီကြောင်းကိုအိမ်ထောင်မိသားစုလို့ခေါ်ပါတယ်အတိတ်ကဇာတ်ကြောင်းကိုကျွန်တော်ပြန်စဉ်းစားလိုက်တဲ့အခါမှာကျွန်တော်ရဲ့ဇနီးနဲ့အတူကြုံတွေ့ဖြတ်တန်းခဲ့ရတဲ့ဂျီနူးဖွဲ့ရအခြေအနေကိုပြန်သတိရမိပါတယ်ဒီအကြောင်းအရာတွေကိုကျွန်တော်ဝင်ကားတဲ့အခါမှာတင်းရက်ကိုပိုင်အတွေ့အကြုံတွေကိုသင်ပြန်လဲသတိရလာပါလိမ့်မယ်စိုးတီဖြစ်စေကောင်းတီဖြစ်စေအတွေ့အကြုံတိုင်းမှာသင်ခန်းစာရယူနိုင်ပါတယ်ဘိတ်ဘိတ်မန်ဒေါ်တာထိုနေရာဖြစ်တယ်တာဒနာပြုခီးကပြန်အင်ကိုရောက်တော့ခါလဲထီတန်ရောက်တဲ့ဆန်ရှိပိုင်ရှင်အမျိုးသမီးချောလီတယောက်နဲ့စုံစည်းခွင့်ရခဲ့ပါတယ်ဒူမဟာလာပါတဲ့မျက်လုံးများနဲ့အပြုံးများရဲ့ပိုင်ရှင်လည်းဖြစ်ပါတယ်။ဒူမကိုစတွေ့တဲ့အချိန်ကစပြီးကျွန်တော်မိမယဖြစ်ခဲ့ရပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့နဲ့အနီးဆုံးဘိတ်မန်တော်ဟာမိုင်ပေါင်း 4,000 ကျော်ကွာဝေးခဲ့ပေမဲ့ကျွန်တော်ရဲ့ဇနီးမှာတနေ့မှဘိတ်မန်တော်ကိုလက်ထပ်မယ်ဆိုတဲ့ရည်မှန်းချက်ရှိခဲ့ပါတယ်။ကျွန်တော်တို့ရဲ့တရားဝင်ထိမ်းမြတ်မင်္ဂလာအခမ်းအနားဟာဆိုရင် One Thus ဆရာကောင်းခဲ့တယ်လို့ One နဲ့ဆရာလည်းရှိခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုထိမ်မြလက်ခတ်သူကယခုချိန်မှစပြီးဒီနေ့နှစ်ဦးကိုတက်ဆုံးထိတိုင်အောင်လင်းနေမရအဖြစ်အတိအမှတ်ဖြစ်ပါသည်လို့ဆိုခဲ့တာကြောင့်ဖြစ်ပါတယ
် But immediately after he said until death do you part
So ဒါကြောင့်ရှိရှိတမျှနဲ့မက်ဆာအရီဇိုနာဘိတ်မန်တော်ကိုတွားဖို့ရန်အတွက်အတွားလက်မှတ်တာဝယ်ယူနိုင်ခဲ့ပါတယ်ဘိတ်မန်တော်ထဲဝင်ရောက်ပြီးပလင်တော်ရှိမှဒူးထောက်ရှိနေချိန်မှဘိတ်မန်တော်တွင်လက်ထပ်ချင်းကိုဆောင်ရွက်ပေးသူမှကျွန်တော်အကြချင်းဆုံးတော်စကားဖြစ်တဲ့တာဝရအတိုင်းအချင်းလက်မရအဖြစ်အတည်ပြုပါသည်ဆိုတဲ့စကားကိုမှတ်ချခဲ့ပါတယ်။တနင်္ဂနွေနေ့ရောက်တော့မိတ်ဆွေတို့ကနေကျွန်တော်တို့ကိုဆန်နစ်ကူကိုခေါ်သွားပါတယ်။အဲဒီလိုစီဝေးနေကြတဲ့အချိန်မှာပဲကျွန်တော်မိတ်ဆွေကကျွန်တော်တို့ကိုတသားလုံးနဲ့မိတ်ဆက်ပေးပါတယ်။စီဝေးဖွဲ့အဆုံးတက်မှာတော့ညီကိုတူကကျွန်တော်ကိုလက်ဆွဲနှုတ်ဆက်ပြီးလက်ထဲမှာဒေါ်လာ20ထားခဲ့ပါတယ်။မကြာခင်မှာပဲနောက်တစ်ယောက်ကကျွန်တော်ကိုလက်ဆွဲနှုတ်ဆက်ပြန်ပြီးပိုက်ဆံထားခဲ့ပြန်ပါတယ်ကျွန်တော်အောင်အောင်လို့မဆုံးဖြစ်ခဲ့ရပါတယ်ဒါနဲ့ကျွန်တော်လည်းအခမ်းအနားတခြားဘက်မှာရှိတဲ့မိမစီကိုဘလန့်ကွယ်လက်ဆွဲနှုတ်ဆက်တာတယောက်မှမကြံစေနဲ့တော့ဆိုပြီးတော့မိမကိုအော်ပြောလိုက်ပါတယ်
soon
မကြာခင်မှာပဲဂွာတမလာကိုပြန်ဖို့လမ်းစိတ်အလုံးအလောက်ရခဲ့ပါတယ်နေကတော့ဘုံတီနဲ့ပြည်စုံတဲ့ကောင်းကင်နိုင်ငံတော်မှာဘုံ၃ဆင့်ရှိပါတယ်။အမြင့်ဆုံးသောဘုံကိုဆန်ဆားနိုင်ဖို့ရန်လူသားတအူးဟာဗိမာန်တော်မှာလက်ထပ်ရမှာဖြစ်ပါတယ်။ဒုတိယအနေနဲ့စကားမြားရမှာလူနှစ်ဦးပါရပါတယ်။အဒီနေရာထဲကတယောက်အဖြစ်ကျွန်မမပါနိုင်ဘူးလို့ကျွန်မဇနီးအမြဲဆိုပါတယ်။အခြားသူများနဲ့ဆက်ဆံတဲ့အခါကျင့်ထိုက်တဲ့ပါရမီတရားတွေကိုတခင်ဖျားကရှင်းရှင်းလင်းလင်းတွင်တင်ထားပြီးဖြစ်ပါတယ်။၎င်းပါရမီတရားတွေဟာဖြောင့်ဖြတ်ခြင်း၊ဒီခံခြင်း၊နှူးညံ့သိမ်မွေ့ခြင်းနဲ့မေတ္တာထားရှိခြင်းတို့ဖြစ်ပါတယ်။တချို့တော့လူအတိုင်းအတိုင်းလူအတိုင်းဝိုင်းမှာဆိုရင်မိသားစုတွင်ချင်းပန်းနေစက်မှုတွေဟာမရှိတလို့ဖြစ်လာပါပြီ။ဒီအတွက်ကျွန်တော်တို့ဝမ်းမြောက်ဝမ်းသာဖြစ်မိပါတယ်။တို့တော့စိတ်ထိခိုက်စေတဲ့အပြုအမူတွေကတော့အများကြီးရှိနေပါသေးတယ်။ဒီလိုစိတ်ဆင်းရဲစေတဲ့အပြုအမူတွေဟာကျွန်တော်တို့ရဲ့စိတ်ထဲအမျက်ကြံနဲ့ရစ်နေုံသာမကမိမိရဲ့အရည်အသွေးကိုထိခတ်ခြင်းအမုန်းပွားခြင်းတိမ်ငယ်ခြင်းနဲ့ကြောက်ရွံ့တဲ့စိတ်ထားတွေကိုဖြစ်စေတတ်ပါတယ်ဘိမှန်တော်၌ထိမ်မြလက်ထပ်ခြင်းတစ်ခုတည်းမလုံလောက်ပါဘူး၎င်းရဲ့ကျင့်ဝတ်အတိုင်းပါအသက်ရှင်ရမှာဖြစ်ပါတယ်တတိယအနေနဲ့ဒေတန်တီချူတဲ့ကလေးဟာလူပြောဖြစ်ပါတယ်။ဒီစကားဟာဆိုရင်ကျွန်တော်ဇနီးမချခနဲ့ပြောဆိုလို့ရှိတဲ့ဆောင်ပုဒ်တစ်ခုပါ။မုံမြတ်တဲ့ဓမ္မတေးများရဲ့အရေးပါပွန်ကိုကယ်တင်ရှင်တွင်တင်ထားပါတယ်။ကျမ်းပိုက်တစ်ခုကဘာပြောထားလဲဆိုတော့တချင်းကိုတီဆိုပြီးနောက်တန်လွင်တောင်သို့တွားကြသည်လို့ပြောထားပါတယ်။ဂျိုးဇက်စမစ်ထံကိုဖျားသခင်ကနှလုံးသားနဲ့ချီးမွမ်းခြင်းကိုငါဝိညာဉ်နဲ့တက်တော်မူ၏။ဖြောင်းမတော်သူ၏ချီးမွမ်းတန်သည့်ငါအထံ၌ဆုတောင်းတပွဲဖြစ်သည်တောက်ဖြစ်၍သူတို့ကိုကောင်းချီးများစွာပေးကာငါနားညောင်းတော်မူမည်လို့မိန့်ထားခဲ့ပါသည်မိဘကတင်ပေးတဲ့ငါသည်ဖျားသားဖြစ်သည်ဆိုတဲ့တခြင်းကိုကလေးငယ်တွေတည်ဆိုတဲ့အခါအမတန်နာဝင်ချိုလာပါတယ်စရုပ်ထအနေနဲ့တနွေတထွေးပွေဖြစ်ခြင်းကိုလိုအပ်ပါတယ်ချစ်တဲ့ ကျေးဇူးတင်တဲ့ခွန်လွတ်ပါနော်ဆိုတဲ့စကားလုံးတွေဟာအသက်ဝိညာဉ်ကိုခွန်အားဖြစ်စေပါတယ်။ဒီစကားလုံးတွေကမြင့်ရင်ကိုဝမ်းသာစေရာအတွင်ပြောင်းပေးပါတယ်။နွားနဲ့နေတဲ့နှလုံးသားကိုကြမ်းမာစေပါတယ်။ထို့အပြင်တိမ်မွေးတဲ့ခံစားချက်ကိုလည်းပေးတတ်ပါတယ်။တချင်ကကိုချစ်သူကိုစားတိုက်ကနေစားပို့ရတဲ့အချိန်ကိုချစ်မြတ်နိုးသူကိုဖုန်းခေါ်ဖို့ရန်အကျွေးစုဆောင်ခဲ့ရတဲ့အချိန်နဲ့ချစ်စကားဆိုကြပြတွေကိုစာရွက်ပေါ်မှာရေးသားခဲ့ရတဲ့အချိန်တွေကိုကျွန်တော်တတိယမိပါတယ်ယခုအခါမှာတော့ဒီအရာအားလုံးဟာပြတိုက်ထဲကရှေးဟောင်းပစ္စည်းများတစ်ခွဲဖြစ်သွားပါပြီယနေ့ခေတ်ဤပညာတွေဟာအမကန်ပါကျေးဇူးတင်ချစ်ခင်ချင်းကိုချင်း text message ပို့နိုင်ပါပြီလူငယ်တွေဆိုခဏခဏပို့နေကြပါပဲဒီလိုစင်နာတဲ့အပြောအဆိုတွေကိုမိသားစုထဲမှာရောစစ်ပြီးကျင့်သုံးကြရလားဆိုတာကျွန်တော်တွေးမိပါတယ်မကြသေးခင်ကပဲကျွန်တော်ဇနီးကနှွေးထွေးတဲ့အဖွဲဖက်မျက်နှုတ်ဆရာအနန်တာယာလာတဲ့ညနေခင်နေထူးနေမြတ်ဖြစ်ပါစေတိတ်ချစ်ပါတယ်ဆိုတဲ့ text message ကိုကျွန်တော်ကိုပို့လိုက်ပါတယ်ဒီလို text မျိုးရတော့တကယ်ပဲမပြောပဲမနေနိုင်ဖြစ်ရပါတယ်ချစ်ချင်းမေတ္တာကိုပြသတဲ့နေရာမှာကောင်းကင်ဘုံရှင်အဘဟာအကောင်းဆုံးသောပုံဥပမာဖြစ်ပါတယ်သူရဲ့တားတော်ကိုမိတ်ဆက်တဲ့နေရာမှာဤသူကငါမြတ်နိုးတော့ငါဤချစ်တာပေဒီလို့ပြောခဲ့ပါတယ်ပြစ်စမအနေနဲ့မာမွန်ချန်ကို၎င်းကျွန်တော်ရဲ့ကယ်တင်ရှင်ယေရှုခရစ်တော်ကို၎င်းကျွန်တော်မြတ်နိုးပါတယ်မမွန်ချန်ကိုကျွန်တော်ဇနီးနေ့စဉ်ဖတ်ရှုတာကိုတွေ့တဲ့အခါစိတ်ထဲပီတိဖြစ်မိပါတယ်။မမွန်ချန်ပါကက်တင်ရှင်ရဲ့တာတနာခီကိုဖတ်တဲ့အခါဇနီးရဲ့မျက်နှာရှင်လန်းမှုကိုကြည့်ချင်းအဖြစ်လဲသူမရဲ့တိတ်ခန့်ချက်ခိုင်မာတယ်ဆိုတာကိုကျွန်တော်ခန်းစားရပါတယ်။ကက်တင်ရှင်ရဲ့စကားတော်ဟာဉာဏ်ပညာနဲ့ပြည့်စုံပါတယ်။တင်တို့ဒီထာဝရအသက်ရရန်အလုံးငါကျမ်းစာကိုရှာတတ်ကြ၏ထိုကျမ်းစာတို့သည်ငါ၏တည်တည်များဖြစ်ကြသည်လို့ပြောထားပါတယ်ဒါနဲ့ကျွန်တော်လည်းဒီချမ်းပိုက်အားဖြင့်ခွန်အားယူပြီးမြေရက်ကွဲလ်ကိုမာမွန်ချမ်းဖတ်ဖို့တိုက်တွန်းလိုက်ပါတယ်ဒါနဲ့မြေမလေးကအဖိုးရဲ့မာမွန်ချမ်းကအကြီးကြီးဆိုဖတ်ရတာခက်တယ်လို့ပြန်ဖြေပါတယ်တမင်းနာတော့အဖိုးကိုဖတ်ပြပါလို့ပြောပြလိုက်ပါတယ်သူဖတ်တာဘယ်လောက်ကြာလဲသိအောင်အချိန်ကိုမှတ်လိုက်ပါတယ်တမီးဖတ်တာ3မိနစ်ပဲကြာတယ်စပိန်လိုဘာသာပြန်ထားတဲ့မာမွန်ချမ်းမှာစာမျက်နှာပေါင်း642မျက်နှာပါတယ်ဆိုတော့တော်လုံးဖတ်ဖို့ဆိုရင်မိနစ်ပေါင်း1926မိနစ်ပဲလိုတယ်လို့မြင်းမလေးကိုကျွန်တော်ရှင်းပြလိုက်ပါတယ်ဒီလိုပြောလိုက်လို့မြင်းမလေးလက်မသွားအောင်မိနစ်ကိုနိုင်နဲ့စားပြလိုက်တယ်ပြီးတော့32နာရီပဲကြာမှဖြစ်ချောင်းနဲ့တော်လုံးဖတ်ဖို့ဆိုရင်တရက်ခွဲသာကြာတဲ့အကြောင်းကိုသူများကိုထပ်မံရှင်းပြလိုက်ပါတယ်ဒီလိုတွေးတော့လေလွယ်လိုက်တာအဖိုးဆိုပြီးဒီမှာပြန်ဖြေပါတယ်အတူချုံးပြောရမယ်ဆိုရင်တော့ Rockwell သူရဲ့အကိုအက်စတာဘန်နဲ့အချားမင်းတို့တကယ်ဖတ်ကြည့်တော့ပိုပြီးကြတာကိုတွေ့ရတယ်ဘာလို့လဲဆိုတော့မာမွန်ချန်ကိုဖတ်တဲ့အခါမှာစူတောင်းချင်းစဉ်းစားတွေးခေါ်ချင်းတော့နဲ့အတူဖတ်ရပါတယ်ကျန်းစာ night one year one တစ်ဖြစ်တက်လာတဲ့အခါဆာလန်ဆီယာကဲတို့ပင်ကိုရော်ရဲ့နှုတ်ကပတ်တော်ချုံမြင်လာပေတီပြားရည်ထက်တာရွတ်မကချုံမြင်လာပေတီဆိုပြီးကျွန်တော်တို့ချီးမွမ်းတက်လာမှာဖြစ်ပါတယ်ကျမ်းစာကိုတည်ယုံနဲ့မလုံလောက်ပါဘူးအတိတ်တိုင်းလည်းလိုက်ရှာရပါမယ်ကျွန်တော်သာသနာပြုထွက်ပြီးဖြစ်တော်ညာလဲကျမ်းစာကိုထပ်မံ၍ထပ်မံလေ့လာခဲ့ရပါတယ်ကျွန်တော်အကုန်တည်ပြီးသားလို့ထင်ခဲ့မိတယ်ကျွန်တော်တို့ရဲ့သမီးကြီးစာဘဝအချိန်ကဆိုရင်ကျွန်တော်ဇနီးနဲ့အတူကျမ်းစာအတူဖတ်လေ့လာခဲ့ပါတယ်ဧဝံဂေလိတရားတော်နဲ့ပတ်သက်ပြီးကျွန်တော်တည်ထားတဲ့အရာတွေကိုကျမ်းကိုကပီတူမကိုဝင်ခဲ့တယ်ကျွန်တော်တို့အိမ်ထောင်ကြပြီးနောက်ပိုင်းမှာတော့တချင်ကကျွန်တော်ဒူမကိုဝင်ငှခဲ့ပေမဲ့ဒူမကကျွန်တော်ကိုအသက်သာ၌တကယ်လိုက်လျှောက်ရန်တွန်းတင်ခဲ့ပါလားဆိုတာလေးလေးနက်နက်နားလည်လာပါတယ်။တရားတော်ကိုဟောပြောပြီးအဆုံးသတ်မှာအမတန်လေးနက်တဲ့တွန်းတင်မှုကိုကယ်တင်ရှင်ပြုခဲ့ပါတယ်။ငါဤနှုတ်ကပတ်တော်ကိုကြား၍လိုက်လျှောက်တော်သူသည်မိမိအိမ်ကိုကြောက်ပေါ်၌တည်တော်ပညာရှိနှင့်တူ၏လို့ဆိုခဲ့ပါတယ်။နောက်ကပတ်တော်ရှိကောင်းကင်တရားတော်အတိုင်းအသက်ရှင်တော်သူဟာထိုတို့အသက်မရှင်တော်သူများကိုနှစ်တင်ရတော်အခွင့်ကိုရကြတယ်စိတ်နှလုံးညှင်းဆဲခံရတော်သူတို့အတွက်ဝမ်းမြောက်ခြင်းလမ်းပြောက်တော်သူတို့အတွက်လမ်းပြခြင်းစိတ်မငြိမ်သက်တော်သူတို့အတွက်ငြိမ်သက်ခြင်းနဲ့တမာတရားကိုရှာဖွေသူတို့အတွက်လမ်းပြရတော်အခွင့်ကိုလည်းရကြတယ်အချင်းချို့အားဖြင့် နံပါတ်1အနေနဲ့ဗိမာန်တော်သားထိုနေရာဖြစ်တယ်။ဒုတိယအနေနဲ့စကားမဲရမှာလူနှုတ်ပါရတယ်။ကျွန်တော်ဘယ်တော့မှတယောက်မဖြစ်နိုင်ဘူး။တတိယအနေနဲ့တေးတန်ကျူးတဲ့ကလေးဟာလူပြောဖြစ်ပါတယ်။စရုပ်ထအနေနဲ့တနွေးတဖွေးပွေဖက်ချင်းကိုလိုအပ်ပါတယ်။ပစ္စမအနေနဲ့မာမွန်းချမ်းကို၎င်းကျွန်တော်ရဲ့ကယ်တင်ရှင်ယေရှုခရစ်ကိုကျွန်တော်မြတ်နှုတ်ပါတယ်။ကျမ်းစာကိုတည်ုံနဲ့မလုံလောက်ပါဘူးအသက်တာနိုင်လဲလိုက်လျှောက်ရပါမယ်ဒီဟာအားလုံးအပါအဝင်သင်ခန်းစာတို့ကိုကောင်းကင်ကျွယ်ဝမှုနဲ့ပြည့်စုံလာနိုင်တဲ့မိမိတို့ရဲ့အိမ်ထောင်မိသားစုမှာတင်ယူရပါတယ်ယေရှုခရစ်တော်ရဲ့ဧဝံဂေလိတရားတော်ဖျားသခင်ကယ်တင်ခြင်းအကျံစီတော်ဟာကျွန်တော်တို့ဘဝအတွက်အကောင်းဆုံးသောအာမခံချစ်ကိုပေးုံတာမကထာဝရအသက်ကိုလည်းဂရုထားရှိပါတယ်ဒီဟာအားလုံးကိုယေရှုခရစ်နာမ၌ပြောချပါတယ်အာမင်